The UN Security Council, the main international body for peace and security.
ကမ္ဘာငြိမ်းချမ်းရေးအတွက်အဓိကနိုင်ငံတကာဖွဲ့စည်းဖြစ်တဲ့ကုလသမဂ္ဂလူညီညွတ်ကောင်စီဟာပြည်ရင်းနေပါတယ်။ဘာကူမှသဘောတူလုံနိုင်တာမျိုးမရှိပါဘူး။ဒါကြောင့်မလို့ငြိမ်းချမ်းရေးကိုဥစည်းဥဆောင်လုပ်ပေးနိုင်မယ်အနေထားပြန်ရအောင်လုပ်ဖို့လိုတယ်။ဒါဟာဒုက္ခသည်များတိုးများလာတယ်ကိုဖြစ်ရှိနိုင်ဖို့တခုတည်းသောနည်းလမ်းပါပဲဆိုပြီးတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာ ောင်းအင်းဒီထဲမှာတခုကတော့ဆူရန်နိုင်ငံတွေပြိပခါပါဆူရန်နိုင်ငံရဲ့ပြိုင်ပွဲလက်နက်ကိုင်နှစ်ဖွဲ့အကြားအပြန်လန်စစ်ပွဲကြောင့်ဖြစ်လာရတာပါအပြည်ဆိုင်ရာဒုက္ခသည်များဒီမှာပဲဆူဒန်ဒုက္ခသည်အကြီးအတွက်ဟာ၅သိန်းကျော်သွားပြီလို့ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးကပြောပါတယ်ဒုက္ခသည်တွေကိုအများဆုံးလက်ခံထားတဲ့နိုင်ငံ၁၀နိုင်ငံစီးနဲ့မှာတော့မြန်မာနိုင်ငံကဒီဝန်ကြီးဒုက္ခသည်သက်တမ်းနှိပါးကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံလည်းပါပါတယ်ဒုက္ခသည်တွေကိုလက်ခံထားတဲ့နိုင်ငံတွေရဲ့ဝင်တုပ်ဝင်ပို့ကိုအခြားနိုင်ငံတွေကလည်းမျှဝေယူကြဖို့ကုလသမဂ္ဂတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းမှုရုံးရဲ့စီးရင်ရတော့မြန်မာနိုင်ငံတဝမ်းမှာအုံရင်ဆုတ်ခွာရတဲ့ဒုက္ခသည်က 1.8 တန်းရှိပါတယ်။အဲ့ဒီထဲမှာ 1.5 တန်းကတော့2021စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အုံရင်ဆုတ်ခွာကြသူတွေဖြစ်ပါတယ်။မြန်မာနိုင်ငံတွေအစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဒေသအလိုက်ခုခံစစ်တွေပေါ်လာခဲ့ပြီးတဲ့နောက်စကိုင်းမကွေချင်းကချင်းကင်းဒီကင်းပြည်နယ်တွေမှာစစ်ပြေးဒုက္ခသည်တွေကပုံများလာပါတယ်ဒုက္ခသည်တွေဟာကြီးရော်တွေကိုဆန့်ခွာပြီးတော့တောတောင်တွေအခြားကြီးရော်တွေမှာလှည့်လည်နေရပြီးတော့သူတို့အတွက်အကူအညီတွေလည်းလုံလောက်မရှိဘူးလို့ဒေသခံအကူအညီပေးနေသူတွေက view တွေကိုပြောဆိုကြပါတယ်ခင်ဗျ